ရည်ကြီးမှုကြောင့်မန္တလေးတိုင်းတဲ့သိဆုံးမှုရှိခဲ့တာပါ။ရမဲသိန်းပျော်ဝယ်စတဲ့မြို့တွေကကြေးရွာတွေမှာရင်းနှီးမြှုပ်တာကြောင့်20ထက်မနည်းသိဆုံးပြီးတောင်းနေရှိတဲ့ဒေသခံတွေရှေ့ပေးသင့်နေရပါလေ။ရေပြန်ကြပေမဲ့ကုညီကစဲရည်ဆက်လုံနေတယ်လို့ပြိမိနေသူတွေလည်းရှိနေပါတယ်။ရန်ကုန်ကပေးပို့လာတာကိုအခြေခံပြီးကိုစောဝဲလိုင်းပြောပြပေးပါအောင်ခင်ဗျာ။
မုန်တိုင်းရာဂီအချိန်ကြောင့်နိုင်ငံအနှံ့ပြားမိုးရွာသွန်းတဲ့အတွက်မြန်မာနိုင်ငံအလဲပိုင်းမန္တလေးတိုင်းတွေကရမဲသိန်းပျော်ပွဲကြောက်စဲညောင်ဦးစတဲ့မြို့နယ်တွေကကြေးရွာတွေဟာရေကြီးနှမြုပ်တဲ့အခြေအနေတွေကိုကြုံတွေ့နေကြရတာပါရမဲသိန်းမြို့နယ်မှာဆိုရင်ကြေးရွာအုပ်စု40ကျော်ကလူဦးရေ5000ကျော်ရေဘေးသင့်နေပြီးစက်တင်ဘာ17ရက်နေ့ဒီကနေ့12ရက်နေ့တို့မှာသေဆုံးသူအနည်းဆုံး18ဦးရှိခဲ့ပါတယ်ရမဲသိန်းမြို့နယ်ရေဘေးဒဏ်ခံရတဲ့အခြေအနေနဲ့ပတ်သက်လို့ရမဲသိန်းမိသားတာဝန်ရှိသူတူကအခုလိုပြောပါတယ်
။ဒီဆုံးတဲ့အနေအထားကတော့အဲ့လိုပဲရေနဲ့မျောပါပြီးတော့ဒီဆုံးတာများပါတယ်။လက်ရှိကတော့ခုကျွန်တော်လက်ရှိပယ်ထားတာတော့9လောင်းတော့ဟိုကလောက်သွားပြီ။ကျွန်တော်မနေ့ကတွေ့တဲ့တက်တွေ့တဲ့ဆဲအခု9ဦးကတက်တယ်။အခုဆိုလို့ရှိရင်တော့ကျွန်တော်ဒီကရှားပွေရနဲ့ဆို29ဦးပေါ့ကျွန်တော်ပြရတယ်လောက်ပါတော့ကျွန်တော်ကြားထဲမှာလည်းရှိတယ်လို့ပြောရရအဲ့ဒါကြီးကတော့ကျွန်တော်လည်းသိနေသေးပြီ။တော်မကြီးရဲ့နောက်ဆဲရဲ့မိုးရသမှုကြောင့်ရဓာရီတောင်မှာပေါက်ဆက်ပြီးတော့ခါဒါရေကြီးတာပါ။အော်ကြီးကျသွားပါညအသုံးပြလောက်ကြီးကျသွားပါကြီးရေဒီဆဲရီတွေကပြီးတော့ပြီးသွားဆိုလို့ရှိရင်အုပ်စုနဲ့ပဲကျွန်တော်ခမန်းပေါ့နော်ခမန်းဆို40လောက်တော့ရှိတယ်အုပ်စုကခမန်းကတော့ကျွန်တော်1000ကျော်ပါပဲ။အဲလူဦးရေကကြတော့ဟိုပါပေါ့5000ကျော်ပေါ့ကျေးဇူးရတော့ဒီမှာကျွန်တော်တို့အိမ်မှာသူရေဘေးတဲ့မော်ရေဘေးတဲ့စကားနဲ့ဖွင့်ပေးထားပါတယ
်။ရေမဲတင်းဤသူပျော်ပွဲမျိုးကကြောက်ဆယ်ပေါက်ကျိုးတာကြောင့်15ဦးတက်မနဲ့ရေထဲမျောပသွားပြီး3ဦးသေဆုံးသလိုပျောက်ဆုံးနေသူတွေလည်းရှိပါတယ်။လန်ဒရာပျက်စီးတာတွေရှိပြီးကျေးရွာတွေဘက်ကကယ်ဆယ်ရေးတွေမရောက်နိုင်တဲ့အခြေအနေတွေလည်းရှိနေပါတယ်။ပျော်ပွဲမျိုးပေါ်အပြင်ကျေးရွာတွေဘက်နှိမ့်မြုပ်တဲ့အခြေအနေတွေကိုပျော်ပွဲမိသားတာဝန်ရှိသူတို့ကအခုလိုပြောပြပါတယ်။
ဒီလိုရေကွက်က9ရက်ကွက်ဒါဆက်ကြည့်ရအောင်ဘုသူကကျွန်တော်ရှုပ်ကြည့်ရအောင်ကြောက်ဖြေကန်ကားနေရောရေပူလွဲကပေ50တော့ပေ50တော့ပြဲ့ပြီးတော့မှကျိုးကြရတဲ့အတွက်ကြောင့်အဲ့ရှုပ်စုတော့ကရေဟိုခံစားလဲအောင်ရေဘေးကနေကိုကျွန်တော်ကြီးကြီးမားမားခံစားရတော့ကျွန်တော်က15ဦးဒီမျိုးပါသွားတာပေါ့မျိုးပါပါမှဒီနေ့မှဆိုရင်တော့2ဦးကတော့အသက်ရှင်နေရဲ့ပြန်တွေ့တယ်3ဦးကတော့ဓာတ်ပေါ်ဒီရုံလုံးပြန်တွေ့တယ်အခုကတော့ခုချိန်ဒီတော့ကျွန်တော်မတွေ့ရသေးဘူးညာကျွန်တော်တို့ကဒေသကြီးကနေရာကြီးကညပြရတဲ့အတွက်ကြောင့်အခုကြီးတောင်းတာရတော့အများကြီးပဲပေါ့နော်အများကြီးပဲကျွန်တော်တို့ကလည်းဒီဘက်မှာကခက်ခဲကြီးတာကကျွန်တော်ဒီနေဘက်ဒီစားကျွန်တော်တို့ကပြီးရှောင်းရမှာဖြစ်ရတဲ့ကြောင့်ဒီနေရာမှာလည်းကျွန်တော်တို့ကကျွန်တော်ရှိရရန်လည်းထုတ်တယ်လက်ရှိကျွန်တော်တို့အဲရေစုပ်လေဘေးတော့ဒီအလက်ရှိရနေရာတွေကိုကျွန်တော်တို့ကျေကျေရှေ့ထုတ်နိုင်တယ်ပေါ့ဒီခုကျေတော့ပြုတ်သွားတဲ့နေရာကျကျွန်တော်တို့လည်းသွားကြည့်ဖို့ကတော့ခက်ခဲရှိတာပေါ့အရင်ကတော့သွားဖို့ကတော့ကဓာရီကိုရောက်အောင်သွားဖို့တက်ဖို့ကျွန်တော်တို့ကလမ်းမှာရှိရဲလမ်းတရားတွေကအခုဆိုရင်ကျွန်တော်တို့ကရေလုံးကြီးနဲ့ဝင်ရောက်တော့တချို့တရားတွေပျက်စီးသွားတယ်။မနေ့ကဆိုကျွန်တော်တို့ကရောက်ခဲ့တန်ကျိုးတော့သွားဖို့ရောက်ဖို့နှစ်မိုင်လုံးမှာပဲတရားကဘလို့မှပြတ်မရတော့လို့ကျွန်တော်တို့နောက်ပြန်လှည့်လာ
။ပျော်ပွဲမျိုးနဲ့ကြောက်ဆယ်ဆယ်ဟာ၈မိုင်ဝေးပြီးမြို့ပေါ်အထိရေတွေဝင်ရောက်လာတာရေကြီးနေမြုပ်တဲ့ area ကျေပြန့်တဲ့သဘောလည်းဖြစ်ပါလေ။မိုးရေချိန်များတဲ့အတွက်ကျောက်ဆယ်ကံမြောက်ဘက်ကရေပိုလွဲဧရိယာတစ်ခုလုံးကျိုးပေါက်သွားတဲ့အတွက်အခုလိုရေကြီးတာဖြစ်တယ်လို့လဲဆယ်အောက်ကရေကြီးနှိမ့်မြုပ်တံခံနေရတဲ့ဒေသခံတွေကပြောပါတယ်လက်ရှိအချိန်ဆယ်ထဲရေမရှိတော့တဲ့အတွက်ရေထပ်တိုးတာမရှိတော့ဘူးလို့လဲဒေသခံတွေကပြောပါတယ်ကျောက်ဆယ်ဆယ်ကျိုးပေါက်တာကြောင့်ရေဘေးကံခံနေရတဲ့ကျေးရွာသားတဦးကအခုလိုပြောပါတယ
်မနေရလေဟိုဟာတော့ကြီးဟို9နိုင်တော့ကဆယ်တူကြီးဆိုရကျင်းရတဲ့ဆိုရတော့ဆင်းလာပဲ။ဆောင်းမင်းသားလူကြီးကတော့အင်းကြီးလေးပါကုန်တယ်။ဒီကြီးကတော့ဒီဘက်ကျွာပေါ်ရောက်လာတယ်ပေါ့။ဒီလိုနေကြတော့အခုတော့ရေဆင်းလာတဲ့ခါရတော့ကိုယ်ရင်ပြန်သူ့ရင်ပြန်ခွေရောပြန်ပြီးတော့နေထိုင်ရလည်းရှိတယ်ပေါ့။ဟိုကျွာဆောင်းမင်းသားကအင်းကြီးကတော့အပြန်လေးလူအပြန်လို့ရသေးပေါ့။ဆောင်းကိုယ်သူကိုကြားတယ်လောက်ကြတာပေါ့လေ။အဲဒီကန်ကျိုးတော့လည်းကန်နေမှလည်းရေမရှိသလောက်ရေမရှိသလောက်ပဲကျန်တော့တယ်။အဲဒီလောင်ထားရည်တွေကိုပုံစံကျူးလို့ပါဆိုတော့ပုံလုံးထွက်လာတော့ဒီကနေ့ကတည်းကရေပြင်ပြန်တော့ရော
ရေကြီးတဲ့တန်စိုးစိုးဝါးဝါခံစားနေရတဲ့မန္တလေးတိုင်းတွေကရမဲသိန်းပျော်ပွဲကြောက်ဆယ်စတဲ့မြို့နယ်တွေမှာအရေးပေါ်ကူညီကယ်ဆယ်ရေးတွေလိုအပ်နေပါတယ်။ဒါ့အပြင်နေပြည်တော်ကောင်စီနယ်မြေအပြင်တက္ကုံမြို့နယ်ကကျေးရွာတွေမှာရေကြီးနှိမ့်မြုပ်နေပြီးကျေးရွာတွေပိတ်မိနေသူတွေလည်းရှိနေပါတယ်။ရာဂီမုန်တိုင်းကြောင့်နောက်နေ့အထိမိုးရွာသွန်းနိုင်တယ်လို့စကိုင်းမကွေးရခိုင်ချင်းပြည်နယ်တို့မှာမိုးကြီးနိုင်တဲ့အတွက်အနှိမ့်ပိုင်းမှာနေထိုင်သူတွေနဲ့ ညချောင်းပေးနေထိုင်သူတွေသတိထားကြဖို့အတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။